ရခိုင်ပွဲရလဒ်ကိုပြန်လည်မှုကြိုးစားခဲ့တဲ့2021ဇန်နဝါရီလ6ရက်ဆွတ်တော်စီးနင်းမှုမှာအကြမ်းဖက်မှုတွေဒီမှာပအဝံပတ်သက်နေသူတွေလူချင်းခွင့်ပေးဖို့အတွက်မသင့်ဘူးလို့ရွေးကောက်ခံဒုတိယသမ္မတဂျီဒီဗန့်စ်ကပြောလိုက်ပါတယ်။ငင်းငန်းစွာဆန္ဒပြသူတွေကိုလူချင်းခွင့်ပေးတဲ့ပေမဲ့အဲ့ဒီနေ့တုန်းကအကြမ်းဖက်မှုတွေမှာပအဝံကျူးလွန်တာရှိရင်တော့လူချင်းခွင့်ပေးလို့မရဘူးလို့ဂျီဒီဗန့်စ်က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှပြောတာပါ။ဒါပေမဲ့လည်းတချို့မှုတွေအပြစ်ရှိမှရှိအဖြူမဲမကွဲတဲ့ကိစ္စရပ်တွေလည်းရှိတယ်လို့သူကဆိုပါတယ်။ Trump Biden နဲ့ရခဲ့တဲ့2020ခုနှစ်ရွေးကောက်ပွဲကိုလွှတ်တော်ကအတည်ပြုပေးဖို့အတွက်လုပ်နေတဲ့အချိန်မှာ2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာဒီစရပြလူအုပ်ကလွှတ်တော်ကိုစီးနင်းတဲ့နောက်အထီးကျုံးပုံစံဖြစ်ပြီးတော့ရဲရရှိတရားကြောထိခိုက်တရားရလွှတ်တော်မှတ်တွေလည်းလွှတ်တော်တွေကိုပုံရှောင်ခဲ့ကြပါတယ်။အဲ့ဒီအမှုအတွက်လူပေါင်း1500ကျော်ကိုရာဇဝတ်မှုတွေနဲ့ဆွဲချက်တင်ထားပါတယ်။အကြမ်းဖက်ဖျက်ဆီးမှုတွေမှာမပါတဲ့လူရာကနန်းကိုတော့လွှတ်တော်တဲ့တရားမဝင်ကျူးကျော်ဝင်ရောက်မှုနဲ့ဆွဲချက်တွေတင်ခဲ့ပါတယ်။ကျန်သူတွေကိုတော့ရဲရရှိတွေကိုတိုက်ခိုက်တာပါဝင်ရာဇဝတ်ပစ်မှုတွေနဲ့ဆွဲချက်တင်ထားတာပါ။ဇန်နဝါရီလ6ရက်မှုတွေတဲ့အကြမ်းဖက်မှုတွေကျူးလွန်သူတွေကိုလူငင်းခွင့်မပေးဘူးလို့ Fox သတင်းဌာနမှာ Vance အခုလိုပြောတဲ့ပုံမှာဝေဖန်ချက်တွေလည်းရှိပါတယ်။ဒီပုံမှာ Vance က X လူမှု Media ကနေတုံ့ပြန်ရမှာအမှုတစ်ခုချင်းလိုက်ကိုပြန်ပြီးစစ်ဆေးသွားမယ်လို့ရွေးကောက်ခံသမ္မတ Trump ပြောခဲ့တာကိုပြန်လည်ညင်ညွန်းပြောဆိုထားပါတယ်။